မြန်မာနိုင်ငံမှာ COVID-19 ကြောင့်ယောဂကုသမှုနှုန်းနဲ့သေဆုံးမှုနှုန်းမြင့်တက်နေတဲ့အပေါ်နိုင်ငံတော်ဒိုင်မင်ကန်ဘုက္ကတော်ဆန်းစုကြည်ကစက်တဘာလ28ရက်နေ့ကအစီအစဉ်မှာပြောကြားခဲ့ရမှာ COVID-19 အမြန်စစ်ဓာတ်ခွဲဆန်းသက်ကရိယာတွေရောက်ရှိလာပြီးဖြစ်ကြောင်းနဲ့ဓာတ်ခွဲစစ်ဆေးမှုပိုလုံနိုင်မှာဖြစ်တာကြောင့်ယောဂပိုတွေ့ရတဲ့ပုံများလာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်
။ဒီလိုဒီယောဂပိုတွေ့ရှိတာနဲ့ပတ်သက်လို့ဟိုတောက်ချန်နေတော့ကျွန်မပြောပါတယ်ဟိုတောင်ကိုရီးယားကနေပြီးတော့မြန်ပေါ့နော်ဒီယောဂပိုရှိမရှိကိုမြန်မြန်ဆန်းဆန်းနဲ့မှန်မှန်ကန်ကန်စစ်ဆေးနိုင်တဲ့ antigen test kit တွေရဖို့ရှိတယ်လို့ကျွန်မပြောခဲ့ပါတယ်။ဒါရက်ပိုင်းတွေးရောက်မယ်ဆိုတော့ကျွန်မပြောတဲ့အတိုင်းပဲကိုရက်ပိုင်းတွေးရောက်ပါပြီ။ဆိုတော့မနေ့ကဆိုလို့ရှိရင်ကျွန်မတို့အစိုးရဝယ်တဲ့2သိန်းထဲမှာဆိုလို့ရှိရင်6,000ရောက်ပါတယ်။ဒီနေ့ဆိုလို့ရှိရင်နောက်3သိန်း4,000ရောက်ဖို့ရှိတဲ့အခါကျတော့ဒီ2သိန်းစလုံးဟာဒီနေ့ပြင်မှာဖြစ်ပါတယ်။မနေ့ဖြတ်ကနေစပြီးတော့ဒီမြို့နယ်ခရိုင်ဆေးရုံတွေမှာစပြီးတော့ဒီစမ်းသပ်တဲ့ test kit ကိုသုံးမှာဖြစ်ပါတယ်။နောက်မနေ့ဖြတ်မှာလေကိုရီးယားတောင်ကိုရီးယားဆိုတာနေပြီးတော့လှူဒါန်းတဲ့ဒီ test kit တွေက9,000ရောက်ဖို့ရှိပါတယ်။အဲ့တော့စပြီးတော့ဒီမြန်မြန်ဆန်ဆန်နဲ့မှန်မှန်ကန်ကန်စမ်းသပ်နိုင်တဲ့ test kit တွေကိုသုံးပြီးဆိုလို့ရှိရင်ယောဂဖို့ရှိတာတွေပို့ပြီးတော့တွေ့လာတယ်လို့ဖြစ်ပါလိမ့်မယ်။ဘာဖြစ်ဆိုမြန်
နေစဉ်တက်ခွဲစစ်စဲမှုနှောင်းဘလောက်ထိတိုးမြင့်လှောက်ဆောင်နိုင်မလဲဆိုတော့ကိုရောနိုင်ငံတော်ပြည်ခံပုဂ္ဂိုလ်ကအသေးစိတ်ပြောကြားသွားခြင်းမရှိပါဘူး။စက်တဘာလ28ရက်နေ့ညပိုင်းမှာတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာသေ169ဦးထပ်မံတွေ့ရှိခဲ့တယ်လို့ကြေညာခဲ့ပါရယ်။ဒါကြောင့်ကူးစက်သူစုစုပေါင်း 11,632 ဦးရှိသွားပြီဖြစ်ပါရယ်။24နိုင်အတွင်းစစ်ဆေးခဲ့တဲ့တက်ခွဲနမူနာစုစုပေါင်း 9,569 ခုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသစ် 900 နီးပါးတွေ့ရှိခဲ့တာဖြစ်ပါတယ်။သေဆုံးသူ30ယောက်လည်းထပ်တိုးတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူစုစုပေါင်း 256 ယောက်ရှိပြီဖြစ်ပါတယ်။